ဝါရှင်တန်စံတော်ချိန်အင်္ဂါညမြန်မာစံတော်ချိန်ဗုဒ္ဓဦးနေ့မနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ပထမဆုံးအကြိမ်နိုင်ငံတော်အခြေတမင်ကိုပြောကြားမှာဖြစ်ပါတယ်ဝေဖန်မှုတွေများစွာနဲ့ရင်ဆိုင်နေရတဲ့သမ္မတထရန့်အနေနဲ့ဘာတွေကိုဦးစားပေးထည့်သွင်းပြောကြားဖို့ရှိသလဲသမ္မတပြောကြားတဲ့မင်ကွန်ပေါ်မြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတွေကရောဘယ်လိုမျှော်လင့်ချက်ရှိသလဲဆိုတာတွေကိုရှားဖောင်ကစူးစီးတင်ပြပါမယ်ရှင်
အမေရိကန်ပြည်ထောင်စုသမ္မတတရားအနေနဲ့တမိုင်းမှာလူမှုထောက်ခံမှုအနှိမ့်ဆုံးနဲ့ကြုံတွေ့ရပြီးပြည်တွင်းနဲ့ဒီပမူဝါဒရေးရာတွေမှာလည်းဝေဖန်မှုများစွာနဲ့ရင်ဆိုင်ရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ပထမဦးဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုဝါရှင်တန်ဆန်တော်ချင်းအင်္ဂါနေ့ည9:00နာရီမှာစတင်ပြောကြားမှာဖြစ်ပြီးကမ္ဘာတဝန်းကစောင့်ကြည့်နားထောင်ကြမှာဖြစ်ပါတယ်။သမ္မတရဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာအဓိကပြောကြားမယ့်အကြောင်းအရာတွေကတော့နိုင်ငံခိုင်မာလုံခြုံအားကောင်းဖို့ကိစ္စရပ်တွေပါဝင်တယ်လို့အင်ဖြူတော်ပြောခွင့်ရဆာရာဟက်ကဘီစင်ဒါစ်ကအခုလိုပြောပါတယ်
The theme of the address is building a safe, strong and proud
သမ္မတပြောကြားမယ့်နိုင်ငံတော်အခြေပြမိကုံးရဲ့အဓိကဦးစားပေးမယ့်အချက်တွေကတော့လုံခြုံခိုင်မာပြီးခုံရွေးပွဲရာကောင်းတဲ့အမေရိကန်ကိုတည်ဆောက်သွားဖို့ဖြစ်ပြီးဒါဗီကသမရရဲ့ပထမစစ်တမ်းတွင်လှုပ်ဆောင်တဲ့အကြောင်းအရာလူပဲဖြစ်ပါလေ
။သမရရဲ့မိခွန်းတမ်းမှာဒါကားလို့ခေါ်တဲ့ကလေးဘဝအရွယ်ကအမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်ရှိလာသူတွေအရေးအပါအဝင်လူဝင်မှုကြီးကြပ်ရေးကိစ္စရတွေနဲ့2018ခုနှစ်အတွင်းပြည်တွင်းနဲ့ပြည်ပရေးရာမူဝါဒဆန်ရာတွေထဲကသူဦးစားပေးမဲ့အစီအစဉ်အကြောင်းတွေပါဝင်လိမ့်မယ်လို့အများကမျှော်လင့်ထားကြပါတယ်။အင်ဂျီရောပြောခွင့်ရဆရာဟက်ကဘီစင်နယ်ရဲ့မနေ့တနင်္လာနေ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတော်တွေကိုပြောကြားရမှာတော့သမရရဲ့နိုင်ငံတော်အခြေပြမိန့်ခွန်းနဲ့ပတ်သက်ပြီးအကြောင်းအရာအသေးစိတ်ကိုပြောမသွားပေမဲ့သမရကတော်ထိုင်မဲ့ထိုင်ထုံတဲ့ဒဏ္ဍာရီမှာထိုင်ကြမဲ့ဧည့်သည်တော်တို့နဲ့ပတ်သက်လို့ဒီမှာကအခုလိုပြောပါရယ
် Some of these individual stories are heroic some
ပြောက်လာသူတို့ရဲ့အကြောင်းအရာတွေဟာရင်းစွန်းတတ်သည့်နဲ့ပြည့်စုံသလိုတချို့ကမျိုးကျင့်စိတ်ရှိကြပြီးတချို့ကဝန်းရဲပေါ်ရာကောင်းပါလေဒါပေမဲ့သူတို့တွေအားလုံးကဘယ်သူမှဖျောက်ဖျက်လို့မရတဲ့အမေရိကန်တွေရဲ့စိတ်ဓာတ်ရှိသူတွေပါ။အမေရိကန်ပြည်သူတွေပုံမှန်အားကောင်းခိုင်မာလာစေဖို့ခွန်အားဖြစ်စေတယ်လို့ခေါ်ယူစီရလဲကောင်းပါလေ
။တက်ရောက်လာမဲ့ဧည့်သည်တော်တွေထဲမှာ2009ခုနှစ်ကဤရက်မှာရှိတဲ့အမေရိကန်တပ်ဖွဲ့မှစစ်မှုထမ်းရင်းမိုက်တက်နေမိရာကနေခြေနှစ်ဖက်စလုံးဆုံးရှုံးခဲ့ရပြီးမျက်စိပါကွယ်ခဲ့ရတဲ့စစ်သားမက်သီးဘက်ဖော့ပါဝင်MS 13 guy အဖွဲ့ဝင်တွေရဲ့ရက်ဆက်စွာတက်ပြတ်တာခံခဲ့ရတဲ့ main လေးနဲ့နီစာနဲ့ killer တို့ရဲ့မိဘတွေလည်းပါဝင်ပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်ကပထမဦးဆုံးအိမ်တလုံးကိုပိုင်ဆိုင်နိုင်ခဲ့ပြီးသမ္မတ Trump ရဲ့အခွန်ဖြတ်တောက်မှုစနစ်ကြောင့်ရလာတဲ့အပေါ်ငွေတွေကိုတမင်းအုပ်ရဲ့ပညာရေးအတွက်ပါစုဆောင်ပေးနိုင်ခဲ့တဲ့ဂီယေဆိုသူ Corey Adams လည်းတက်ရောက်မှာဖြစ်ပါတယ်။အိမ်ဖြူရောရဲ့ဥပဒေရေးရာညွှန်ကြားရေးမှူးမတ်ရှော့ကတော့သမရပြောကြားမဲ့မိကုံတဲမှာစီးပွားရေးကိစ္စရကိုအလေးပေးပြောကြားလိုက်မယ်လို့တနင်္လာနေ့တုန်းကထုတ်လွှင့်တဲ့ Fox News ရုပ်မြင်သံကြားအစီအစဉ်မှာပြောဆိုခဲ့ပါတယ်။မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကတော့သမရပြောကြားမဲ့မိကုံတဲမှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးအကောင့်မဲ့ကိုပြောင်းလဲလာမယ်ဆိုတာကိုသိပြီးမမျှော်လင့်တဲ့အကြောင်းပြောပါတယ်။အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ Change Forum တွဲဖက်ညီနိုင်ဆောင်ရွက်ရေးမှူးဒေါက်တာဟိုဒင်းကအခုလိုပြောပါတယ်။
ကဘာရရကရရှိဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်များများမပြောလင့်ပါဘူး။နောက်အဓိကမြန်မာရရှိဂျီတွေပေါ့နော်။မြန်မာရရှိဂျီအများဆုံးတော့မလေးရှားရောက်နေတယ်။ထိုင်းမြန်မာနယ်စိုက်ရဲ့အိန္ဒိယမှာအနေချင်းပေါ့နော်။အဲသူတို့တွေအတွက်ကတော့ကျွန်တော်မျှော်လင့်ချက်သိမရှိပါဘူး။ဘာလို့ဆိုတော့ဒီထမ်းရဲ့အစိုးရကသူတက်တက်ချင်းပဲဒီမီဂရန့်ပေါ့နော်။ဒီရရှိဂျီတွေကို welcome လုပ်ပေးနေအရင်တမ်းဖတ်ထားတဲ့အရေးအတွက်တော့မှ short ခဲ့တယ်။နောက်ဒီနှစ်လည်းထပ် short ရဲဆိုတော့ကျွန်တော်သိပြီးတော့မပြောလင့်ပါဘူး
။အမေရိကန်သမ္မတကလွှတ်တော်မှာနှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတာဟာအမေရိကန်ဒီမိုကရေစီရဲ့ထုံးတမ်းအစဉ်အလာတစ်ခုဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အခြေပြမိန့်ခွန်းပြောအပြီးမှာတော့ဒီမိုကရက်ဘက်ကမက်ဆာချူးဆက်ပြည်နယ်အောက်လွှတ်တော်အမှန်ဂျိုးကနေဒီကတုံ့ပြန်ပြောဆိုမှာဖြစ်ပါတယ်ရှင်။